PDF ပြည်သူ့ကာကွယ်ရေးတပ်တွေအနေနဲ့ပြည်သူလူထုအပေါ်မှာအကြမ်းဖက်တာတွေမလုပ်ဖို့ကျင့်ဝတ်သတ်မှတ်ထားပြီးအများပြည်သူနဲ့သက်ဆိုင်ရာစာသင်ကျောင်းဈေးစာတာတွေမှာဖောက်ခွဲမှုတွေမလုပ်ခဲ့ဘူးလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်။တပ်မတော်သားတွေကိုလည်းဒီမိုကရေစီအရေးလှုပ်ရှားမှုမှာပြည်သူတွေနဲ့ပူးပေါင်းပါဝင်ဖို့ NUG ကသဘောထားထုတ်ပြန်ထားပြီးလို့အွန်လိုင်းကနေပထမဦးဆုံးအကြိမ်အဖြစ်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်း NUG တာဝန်ရှိသူတွေကပြောသွားပါတယ်။သတင်းစာရှင်းလင်းပွဲကိုကိုတိုင်တက်ရောက်ပြီးတော့သတင်းမေးမြန်းခဲ့တဲ့ကိုဝင်းမင်းဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့မြန်မာနိုင်ငံရဲ့လက်ရှိပောက်ကွဲမှုတွေနဲ့ပတ်သက်ပြီးအကြမ်းဖက်လို့ပုံဖော်သူတွေကဆွဆွဲတာသာဖြစ်တယ်လို့ NUG ရဲ့နိုင်ငံခြားရေးဌာနဒုဝန်ကြီးဦးမိုးစောဦးကတုံ့ပြန်ပြောဆိုသွားပါတယ်
။ပြည်သူ့ကာကွယ်တပ်မတော် PDF People's Defense Forces ရဲ့ဒီအခြေခံမူဝါဒတွေစစ်တီတော်ကျင့်ဝတ်စည်းမျဉ်းတွေနောက်တော့ကစစ်သုံးပန်းတွေပေါ်ပြုကျရမယ့်ကျင့်ဝတ်တွေနောက်အရသာပြည်သူတွေနဲ့ဆက်ဆံမှာလိုက်နာရမယ့်ကျင့်ဝတ်တွေအမျိုးသမီးနဲ့ကလေးတငယ်များပေါ်လိုက်နာရမယ့်ကျင့်ဝတ်တွေစတဲ့အဲ့လိုကျင့်ဝတ်တွေပါဝင်တဲ့ပြည်သူ့ကာကွယ်တပ်မတော်စစ်ဘက်ဆိုင်ရာကျင့်ဝတ်တွေကိုထုတ်ပြန်ကြေညာခဲ့ပါတယ်။ဆိုတော့အဲဒီကျင့်ဝတ်တွေအရဆိုရင်ဒီပြည်သူ့ကာကွယ်တပ်မတော်ကပြည်သူလူထုပေါ်အကြမ်းဖက်မှုတွေကိုလုံးဝလက်မခံပါဘူး။ပြည်သူလူထုပေါ်မှာအကြမ်းဖက်တဲ့လုပ်ရက်တွေဟာပြည်သူ့ကာကွယ်တပ်မတော်နဲ့လုံးဝမပတ်သက်ပါဘူး။ဒီဥမာပြည်စာတင်ကြောင်းတွေ၊စေယုံတွေ၊ဈေးတွေစတဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာဒီအကြမ်းဖက်တဲ့ဒီပုံဖွဲ့တဲ့လုပ်ရက်စတဲ့အဲဒီအကြမ်းဖက်လုပ်ရက်တွေကဒါအမျိုးသားညီညွတ်ရေးအစိုးရနဲ့လုံးဝမသက်ဆိုင်ဘူးဆိုတော့ဒါအတိအကျနဲ့ပြောလို့ပါတယ
်။ဒီသတင်းစာရှင်းလင်းပွဲမှာကာကွယ်ရေးကိစ္စဥဆောင်ထေချားခဲ့တဲ့ကာကွယ်ရေးဒုဝန်ကြီးဒေါက်ခေမမမျိုးကလည်း NUG အနေနဲ့စစ်တပ်နှန်းတွေလှုပ်ဆောင်နေပေမဲ့ပြည်သူအပေါ်အကြမ်းဖက်နေတဲ့စစ်အုပ်စုကိုပြည်သူနဲ့အတူကာကွယ်သွားဖို့သာဖြစ်တဲ့စစ်ရေးညီမှန်းချက်နဲ့ပဲလှုပ်သွားပြီးအရသာပြည်သူတွေနဲ့ပိုင်ဆိုင်မှုတွေကိုမထိခိုက်စေရဘူးလို့ကတိပြုလိုက်ပါတယ
်။စစ်တီတော်ကျင်းဝတ်တွေကိုကျမတို့တခါလေးဖော်ပြထားပါတယ်။စစ်ရေးစီမံချက်များဖြင့်သာတိုက်ပွဲဖော်ဆောင်ရမယ်။စစ်စင်ရေးဆောင်ရွက်ရမှာလိုအပ်တဲ့အင်အားကိုအသုံးပြုပြီးထိခိုက်ပျက်စီးမှုအနည်းဆုံးဖြစ်စေရန်ဆောင်ရွက်ရမယ်ဆိုတဲ့အပိုင်းတွေပါပါတယ်။နောက်တစ်ခါအရသာပြည်သူများအားကာကွယ်ဆောင်ရှောက်ရမည်။အကျသားပြည်သူပိုင်ဥစ္စာပစ္စည်းများကိုထိပါခြင်းမပြုရဆိုတဲ့အနေအထားတွေပါပါတယ်
။ဒီနေရာမှာစစ်ကောင်စီကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းမချာခင်ကတရုတ်သတင်းဌာနတစ်ခုနဲ့အင်တာဗျူးလုပ်ရမှာပြည်တွင်းစစ်ကသိမရှိတော့ဘူးဆိုတဲ့သဘောပြောခဲ့တဲ့အပေါ်ဘလို့တုံ့ပြန်ခြင်းပါလဲလို့မေးရမှာဒေါက်ခင်မမမျိုးကပဲစစ်တပ်ကြောင့်သာပြည်တွင်းစစ်ဖြစ်ရတာပါလို့ပြန်ပြောခဲ့ပါတယ
်။မြန်မာနိုင်ငံမှာရှိနေတဲ့အကြမ်းဖက်စစ်အုပ်စုမှာပါဝင်ချသူများတွေအားလုံးအနေနဲ့ကျမတို့တရဝင်းပြည်သူအစိုးရနဲ့ပူးပေါင်းပြီးတော့ဒီစစ်ကောင်စီရဲ့အာဏာသိမ်းမှုကိုရက်ဆိုင်လိုက်တာနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းစစ်ဖြစ်ပွားလာနိုင်သောအခြေအနေစစ်ရေးနဲ့ပတ်သက်ပြီးတော့ထိတွေ့လာနိုင်သောအခြေအနေဓာတ်ဒီအားလုံးဟာရက်ဆိုင်သွားမှာဖြစ်ပါတယ်
။ဒါအပြင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေထဲမှာလည်းတပ်မတော်သားတွေအနေနဲ့ပြည်သူတွေနဲ့ပူးပေါင်းပါဝင်ဖို့သဘောထားထုတ်ပြန်ပြီးဖြစ်တယ်လို့လည်းဦးမိုးစောဦးကဆိုပါတယ်။နောက်ဦးမိုးစောဦးကပဲရိုဟင်ဂျာတွေအနေနဲ့နိုင်ငံသားဖြစ်ခွင့်ရှိပြီးလိုအပ်တဲ့ဥပဒေတွေပြင်ဆင်သွားဖို့ညီမှန်းထားတယ်လို့ဆက်ပြောခဲ့ပါတယ်။ဒီနေရာမှာလူ့အခွင့်အရေးဆိုင်ရာဝန်ကြီးဥအောင်မျိုးမင်းကရိုဟင်ဂျာဆိုင်ရာမူဝါဒထုတ်ပြန်ခဲ့ပြီးလက်တွေ့ပြင်နိုင်တဲ့တိုင်းရင်းသားဖြစ်မှုကိုအခြေမခံတော့တဲ့နိုင်ငံသားဖြစ်ဥပဒေကိုလည်းရှင်းပြခဲ့ပါတယ်
။တိုင်းပြည်မှာမွေးဖွားတဲ့သူကိုတိမှတ်ပြုံနေမှာကပဲနဲ့နောက်သူတို့သတ်မှတ်ထားတဲ့တိုင်းရင်းသားလူမျိုးဖြစ်ရမယ်ဆိုရဲအုပ်စုတွေကိုပဲကြီးဝေပြီးတော့သတ်မှတ်ထားတာကျွန်တော်ဗာဖြစ်တယ်ဆိုတော့135မျိုးလို့ပြောတဲ့ဒီလူမျိုးတွေမှာမပါဝင်တဲ့သူတွေကနိုင်ငံသားဖြစ်ခွင့်မရှိနိုင်တဲ့အနေအထားမျိုးဖြစ်ပြောမယ်ဆိုရင်နိုင်ငံသားဖြစ်မှုကဘာနဲ့လဲဆိုတော့တိုင်းရင်းသားဖြစ်မှုဆိုတဲ့အကြောင်းအရာနဲ့လို့ဆိုအဲ့တော့ဒီတစ်ချက်ကဒီလိုမျိုးသတ်မှတ်ခြင်းမခံတဲ့သူတွေအတွက်အများကြီးပြဿနာဖြစ်တယ်ဆိုတဲ့အချက်အဲ့ဒါကိုကျွန်တော်သုံးသပ်မိပါအဲ့တော့ကျွန်တော်တို့အနေနဲ့1982ဥပဒေကိုကျွန်တော်ဖြတ်သိမ်းပြီးတော့ပြန်လည်ပြင်ဆင်တဲ့နေရာမျိုးမှာခုနလိုမျိုးခွဲခြားမှုကိုဖြစ်စေတဲ့ဒီလူမျိုးဖြစ်မှုကိုဦးတည်ပြီးတော့သတ်မှတ်တဲ့နိုင်ငံသားဖြစ်မှုပုံစံကိုကျွန်တော်တို့မလူလာပါဘူး
ဒီဝင်ကြဆိုတဲ့သုံးလုံးကိုလက်ရှိစစ်ကောင်စီကတရားဝင်လက်ခံမထားပါဘူးနောက်ပညာရေးကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာစောဝေစုကလည်းဆေးရနာသိမ်းတာကြောင့်ကိုဗစ်ကာကွယ်ရေးလုပ်ငန်းတွေထိခိုက်သွားရတယ်အာဏာသာမသိမ်းခဲ့ရင်အရင်စီစဉ်ထားတဲ့အတိုင်းလူဦးရေရဲ့40ရာခိုင်နှုန်းကာကွယ်ဆေးထိုးပြီးသားဖြစ်ခဲ့ရမှာအခုစစ်ကောင်စီထိုးနေပုံနဲ့ immunity ခေါ်တနိုင်ငံလုံးယောဂခဏရေးမရနိုင်တော့ဘူးလို့ဆိုလိုက်ပါတယ်ခင်ဗျ